ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာကိုလိုနေကြတဲ့ရိုဟင်ဂျာတွေနေရပြန်ဖို့ရည်တတိယအကြိမ်မြောက်ကြိုးပမ်းမှုကိုလာမယ့်ဇွန်လထဲမှာအကောင့်တွေဖော်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေကမျှော်လင့်နေပါတယ်။တောင်းနေကြည့်တဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ဘက်ပြန်ဖို့ပြင်ဆင်နေတာပါ။ဒါပေမဲ့သူတို့ရဲ့အသက်လုံခြုံရေးအာမခံချက်အခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိမှုဆုံးရှုံးနေနာခဲ့ရတာတွေအတွက်တရားမျှတစွာဆောင်ရွက်ပေးမှုမရှိဘဲနဲ့တော့သူတို့ရဲ့နေရာဖြစ်တဲ့ရခိုင်ပြည်နယ်ကိုမပြန်လို့သေးကြောင်းရိုဟင်ဂျာတွေကထုတ်ဖော်ပြောဆိုနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်။ရိုဟင်ဂျာတွေကိုပြန်ပို့ရေးဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲတွေအချိန်တော်ကြာရပ်ဆိုင်းနေကြရကတရုတ်အစိုးရရဲ့ဂျားဝင်စစ်ဆေးပေးမှုနဲ့ဇန်နဝါရီ19ရက်နေ့ကအွန်လိုင်းကတဆင့်သုံးနိုင်ငံဆွေးနွေးပွဲလုပ်ခဲ့ကြတာဖြစ်ပါတယ်။နေရပြန်ရေးအစီအစဉ်ကိုပြီးခဲ့တဲ့မတ်လတည်းပြန်ဆဖို့ဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ပေမဲ့စီစဉ်ဆောင်ရွက်ရမယ့်အနေအထားတွေကြောင့်အချိန်ပိုလိုသေးကြောင်းမြန်မာဘက်ကအကြောင်းပြန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနအတွင်းဝန်မာဆုမွန်မန်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်ခင်ဗျာ။